ဥရောပသမဂ EU ရဲ့ထိပ်တန်းတာဝန်ရှိသူ89ဦးကိုရုရှားကခီးသွွားလာခွင့်ပိတ်ပင်လိုက်တာဟာယူကရိန်းငြိမ်းချမ်းရေးကြိုးပမ်းမှုတွေကိုထိခိုက်စေနိုင်တယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။ယူကရိန်းရှေ့ပိုင်းမှာသတင်းတောက်တွေကိုစကားပြောတဲ့အချိန်တွင်ဂျာမန်နိုင်ငံသားရေးဝန်ကြီး Frank Walter Steinmeier ကခီးသွွားလာခွင့်ပိတ်ပင်တာကိုဝေဖန်ပြီးတော့ရုရှားနိုင်ငံအနေနဲ့ပိုပြီးပွင့်လင်းမြင်တာမှုရှိအောင်လုပ်ဖို့တောင်းဆိုပါတယ်။ဥရောပတိုက်လည်မှာကာလရှည်ဖြစ်နေပြီးအန်ဒရယ်ကြီးတဲ့ပြည်ပခါကိုဖြည့်ဆင်းဖို့ကြိုးစားနေချိန်မှာဒီလိုလို့ရက်ကအထောက်အကူဖြစ်စီမှာမဟုတ်ဘူးလို့ Mr. Steinmeier ကပြောပါတယ်။ရုရှားရဲ့အမည်မဲစင်ထဲမှာပါတဲ့အတွက်ဂုဏ်ယူတယ်လို့ဥရောပထိပ်တန်းတာဝန်ရှိသူအများပြားကပြောတာကိုအဓိကသတင်းဌာနကြီးတွေကဖော်ပြပါတယ်။ဥရောပတန်တမန်တွေကိုဂျာတာဗရီနီကချပြတဲ့စင်ထဲမှာရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းရှေ့ပိုင်းကိုရုရှားနယ်ထဲသွတ်သွင်းတဲ့ပေါ်ဝေဖန်ပြောဆိုတဲ့အရင်တုန်းကနဲ့လက်ရှိအတွက်တော်ကိုယ်စားလှယ်ပြီးဝန်ကြီးချုပ်တွေနဲ့ဝန်ကြီးတွေပါဝင်ပါတယ်။